ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့ကတဆင့်မြန်မာဘက်မြဝတီအွန်လိုင်းနေလေခိုင်တွေနဲ့လောင်းကစားခိုင်တွေမှာနိုင်ငံသားတွေရောင်းစားခံရတာနဲ့အတ္တမဆီခိုင်ခံရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ထိုင်းမျိုးသားလွတ်တော်အတိုက်ခံဘက်ကထိုင်းစုရအနေနဲ့ဒီပြဿနာကိုတင်းတင်းကျပ်ကျပ်ကင်တွဲဖို့လိုအပ်ပြီးလို့သတိပေးလိုက်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တပ်ဖက်ကန်ကရင်ပြည်နယ်မြဝတီမြို့နယ်ဖလူဒေသကကာစီနိုရုံမှာပိတ်မိနေတဲ့မော်ရိုကိုနိုင်ငံသား12ဦးနဲ့ဂျာမန်နိုင်ငံသား2ဦးတို့ဇူလိုင်လ5ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေမှာရောင်းစားခံရသူတွေလိမ့်လေတိုင်းတွေမှာအတင်းအကျပ်စေခိုင်းခံရသူတွေကိုထိုင်းပြည်သူတွေနဲ့ထိုင်းလွတ်တော်အမတ်တွေကပို့ပြီးတော့သတိပြုမိလာပါတယ်ဒီအတွက်ထိုင်းသတင်းဌာနတွေမှာလည်းဒီသတင်းတွေကိုအကျယ်တဝင့်ဖော်ပြလာကြပါတယ်။ထိုင်းနိုင်ငံကိုတထောင်သားနေရာဖြစ်သတ်မှတ်ပြီးနေဆက်ဖြတ်ကျော်ကလူကုန်ကူးနေတာတွေအွန်လိုင်းလိမ်လည်ကိုင်းတွေကြီးထွားလာနေမှုတွေကအန္တရာယ်ရှိလာတဲ့အတွက်အဲ့ဒီကြေညာကိုဖြေရှင်းဖို့အတွက်ထိုင်းအစိုးရကပြည့်ပြည့်စုံစုံလှုပ်ဆောင်ဖို့ထိုင်းအတက်ခံမှတ်နိုင်ကန်နဝီစစ်ဆံကထိုင်းဘာသာနဲ့အခုလိုသတိပေးပြောကြားသွားခဲ့ပါတယ်။
เราจำเป็นต้องมีครับศูนย์ที่เป็นการบูรณาการการทำงานระหว่างหลายส่วนราชการเพื่อจัดการกับการนำพาคนการค้ามนุษย์และเกี่ยวกับช่องทางการเงินตรงนี้ครับผมยังสามารถยืนยันได้ว่า
အခုချိန်မှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုတက်ချေလုပ်ငန်းတွေကိုနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းပြီးပုံမထိရောက်တဲ့ကယ်တင်မှုတွေအရေးယူမှုတွေကိုပြည့်ပြည့်စုံစုံလုပ်ရတော့မယ့်အချိန်ကြာရောက်လာပါပြီအခုလိုမျိုးမှန်ကုန်မှုလူပုံကုမှုတွေဘယ်ကလာတယ်လဲဆိုတာတွေနဲ့တရားမဝင်ငွေမဲကနေငွေပြူလုတ်တဲ့လမ်းကြောင်းတွေအချက်လက်တွေအလုံးကျွန်တော်တို့မှတက်တဲ့အထောက်ထားနဲ့ရှိပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်ဒါကိုထိုင်းအစိုးရအနေနဲ့အရေးယူမှုတွေပိတ်ဆို့မှုတွေကိုလှုပ်ဆောင်ရမယ်အချိန်တန်ပါပြီဆိုပြီးတော့လည်းပြောသွားခဲ့ပါတယ်အခုဆိုရင်ပြီးခဲ့တဲ့နှစ်ကနေ2024ခုနှစ်ဇူလိုင်လအထိ6လတာအတွင်းမှာနေဆက်ဖြတ်ကျော်လို့ဖမ်းမိတဲ့နိုင်ငံသားပေါင်း1800ကျော်ရှိကြောင်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဖမ်းဆီးမှု462ချိန်ရှိခဲ့ပြီးနိုင်ငံသားသား1843ဦးဖမ်းဆီးခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေက1450ဦး၊တရုတ်နိုင်ငံသားတွေက192ဦးပါဝင်ပါတယ်။မလေးရှားနိုင်ငံသား26ဦး၊ယူဂန္ဒါနိုင်ငံသား23ဦး၊အီသီယိုးပီးယားနိုင်ငံသား25ဦး၊ဗီယက်နမ်နိုင်ငံသား22ဦး၊လာအိုနိုင်ငံသား15ဦး၊အော်စတြေးလျနိုင်ငံသား9ဦး၊အမေရိကန်နိုင်ငံသား6ဦး၊ကမ္ဘောဒီးယားနိုင်ငံသား6ဦး၊အိန္ဒိယနိုင်ငံသား6ဦး၊ထိုင်ဝမ်နိုင်ငံသား3ဦး၊ကင်ညာနိုင်ငံသား2ဦး၊ပါကစ္စတန်နိုင်ငံသား4ဦးမကြာသေးခင်ကလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသား12ဦးလို့ဖြစ်ပြီးဘင်္ဂလားဒေ့ရှ်၊ဘေရုတ်၊ဂျပန်၊ယီမန်စတဲ့နိုင်ငံသားတွေလည်းပါဝင်တယ်ဆိုပြီးထိုင်းအနာပိုင်းကဆိုပါတယ်။ပြန်လွတ်လာသူအများစုကတော့တဦးကိုဘန်းငွေ3000ကနေ2000ကျားပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ယုံတွေကမြဝတီခရိုင်တွေကတန်ယမလက်နက်ကင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်။ထိုင်းလွတ်တော်အမတ်တွေကတော့ဒီလိုပြဿနာဖြစ်နေတာဟာကြာပြီမို့အမြင့်ပြတ်ချိန်မုံဖို့အတွက်လိုအပ်နေပြီလို့လည်းပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်းကောစင်တာဂိုင်းတွေမှာအတင်းအကျပ်စီခိုင်းခံနေရတဲ့မော်ရိုကိုနိုင်ငံသား150ခန့်ရှိနေပြီးသူတို့လွတ်မြောက်ရေးကြိုးပမ်းနေတယ်လို့လည်းထိုင်းလွတ်တော်အမတ်နိုင်ရစီမန်ကလည်းဇူလိုင်လ5ရက်နေ့ကပြောဆိုသွားပါတယ်။မြန်မာနိုင်ငံအတွင်းကတရုတ်ကောစင်တာအွန်လိုင်းလေလေကိုင်းဟာတကဘာလုံးကိုအန္တရာယ်ပေးချိမ့်ချောက်နေတာဖြစ်ကြောင်းထိုင်းလွတ်တော်အမတ်တွေကသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင်။